အာရှပစိဖိတ်ဒေသမဟာမိတ်တွေရဲ့ရေကြောင်းဆိုင်ရာလုံခြုံရေးကိုမြင့်တင်ဖို့အကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်ဒေသခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကြေညာပြုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ရဲ့ပံ့ပိုးကူညီမှုတွေကိုအပြည့်အဝရထားတယ်လို့လည်းဖိလစ်ပိုင်ရေးတဲ့တင်ပေါ် BRP Giorgio Del Pelle ကိုလည်းကြည့်ရှုပြီးတဲ့နောက်သမ္မတအိုဘားမားကသတင်းထုတ်တွေနဲ့တင်ပေါ်အမှုဒဏ်တွေကိုပြောကြားခဲ့ပါတယ်။
My visit here underscores our shared commitment to the security of the waters of this region and the freedom of navigation.
ဒီဒေသအတွင်းရေကြောင်းလုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းခီးသွားလာပိုင်ခွင့်အပေါ်မှာကျွန်တော်တို့ကြားခိုင်မာတဲ့ဂရိကုတ်တွေရှိတယ်ဆိုတာကိုကျွန်တော်ဒီခီးစဉ်ကမိမောင်းထိုးပြနေပါတယ်။အခုဒီနေရာဟာဆိုလို့ရှိရင်အမေရိကန်ရဲ့အထောက်ပံ့နဲ့တည်ဆောက်ထားတာဖြစ်သလိုကျွန်တော်တို့ရောက်ကြည့်ရှုခဲ့တဲ့အရင်အမေရိကန်ကမ်းခြေဆောင်တင်ဘောကလည်းအခုဆိုရင်ဖိလစ်ပိုင်ရဲ့သဘောဘေးအန္တရာယ်တွေကိုကူညီတဲ့နေရာအပြန်ဖတ်မှုတံပြန်တိုက်ခိုက်တဲ့နေရာနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကင်းလက်လာတဲ့မအကူညီတွေပေးနေပါတယ်လို့သမ္မတအိုဘားမားကပြောသွားတာဖြစ်ပါတယ်။လာမယ့်နှစ်နဲ့အတွင်းဖိလစ်ပိုင်က89တန်း၊ဗီယက်နမ်ကတန်း40၊အင်ဒိုနီးရှားက23တန်း၊မလေးရှားက2တန်းခွဲအပါဝဲအမေရိကန်ဒေါ်လာ259တန်းတန်ဖိုးရှိတဲ့အကူအညီအသစ်တွေထပ်ပေးသွားမှာဖြစ်တယ်လို့လည်းအင်ဂျီတော်ကကြေညာပါတယ်။ဒါ့အပြင်အမေရိကန်ကမ်းခြေဆောင်ရေရင်တစ်စင်းနဲ့သုတေသနတင်မောတစ်စင်းကိုဖိလစ်ပိုင်နိုင်ငံကိုလွှဲပြောင်းပေးသွားမှာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကနေပြီးပိုင်ဆိုင်တယ်လို့ကြေညာခဲ့တာကြောင့်တရုတ်နဲ့ဒေသတွင်းနိုင်ငံတို့ကြားတင်မာမှုတွေဟာတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။